ဒီမျိုးသားညီညွတ်ရေးနဲ့ရင်ကြားဆက်ရက်ကိုဦးစားပေးလှုပ်ဆောင်တဲ့အနေနဲ့နှွေးမာလာရှင်းနဲ့မှာကျင်းပတဲ့ရွေးကောက်ပွဲရလာကိုအားလုံးကလေးစားလိုက်နာဖို့EU ဥရောပသမဂ္ဂဘွဲ့ကြီးကတောင်းဆိုလိုက်တဲ့အကြောင်းအဲ့ဒါနဲ့အလားတူပဲတချို့ရွေးကောက်ပွဲအဖို့အထက်မရှိအောင်မြင်စွာ
ပြီးဆုံးသွားတဲ့အပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းကကြေညာချက်အမျိုးမျိုးထုတ်ပြန်ပြီးကြိုဆိုလိုက်တဲ့အကြောင်းတွေကိုကိုယ်စားဝန်လိုက်ကစုစည်းတင်ပြထားပါတယ်ရှင်။နိုဝင်ဘာလ၈ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ချို့ကိုပြည်သူ့ရွေးကောက်ပွဲကော်မရှင်ကတနင်္လာနေ့ကကြေညာခဲ့တဲ့အထက်အန်အေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုအနိုင်ရနေတယ်ဆို ိုင်ငံမှာကျင်းပခဲ့တဲ့ယူကော့ပွဲရလဒ်ဒီကိုလေးစားလိုက်နာကြဖို့ EU ဥရောပသမဂ္ဂအဖွဲ့ကြီးရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂယ်ရီနီကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တဲ့အကြောင်းမိုဂယ်ရီနီရဲ့ပြောခွင့်ရအမျိုးသမီးမာယာကိုချန်းချစ်ကပြောပါတယ်
Now in the post-election period that ensues, it will be critical for all sides to accept the results in a spirit of...
...kuchima yukabwari chimpa pisi dwabi phite dwe. Myota ninyo yene yinja siyegu lepe luksang le ni ne. Aalunga yukabwari yala dwe gu leza laina jabu yeji baare.
EU uyopa tamaka ha myamane nga ma chimpa gede atudu yukabwari dwe piensin mure yukabwari mepe mure ne. မဲပေးပြီးနောက်အခြေအနေတွေကိုအနီးကလေ့လာဆောင်ကြည့်ဖို့ရောက်ရှိနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေထဲမှာအကြီးဆုံးအဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်။နှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်အဖြစ်နိုင်ငံရေးပါတီအလုံးပါဝင်ရှင်ပြိုင်ခဲ့တဲ့ဒီရွေးကောက်ပွဲဟာငြင်းငြင်းချမ်းချမ်းနဲ့ပြီးဆုံးသွားတာကိုတွေ့ရတယ်လို့လည်းမာယာကိုချမ်းချစ်ကပြောပါတယ
်။ Elections were contested by all major political parties.In an atmosphere that was
over. ဒီကနိုင်ငံရေးပါတီအားလုံးကဝင်ရောက်ရှင်ပြိုင်ခဲ့ကြတာဖြစ်ပြီးရေပူရအဖြစ်ညင်းချပြီးစီကံတည်ဝတ်မှုရှိတဲ့အခြေအနေတွေအောက်မှာကျင်းပခဲ့တာကိုတွေ့ရပါတယ်
။ဒါအပြင်ရွက်ကောက်ပွဲနေ့မှာအလုံးအရင်းနဲ့မဲပေးခဲ့ကြတဲ့သူတွေကိုလည်းအခုလိုမှတ်ချက်ပေးခဲ့ပါတယ
်။ There was an impressive turnout on the election day.Which bears the testimony to the community.
ဒီကဘွေးနေမှာမဲပေးခဲ့ကြသူတွေအင်းနဲ့အားနဲ့မဲပေးခဲ့ကြတာကိုကြည်ညာအဖြစ်တိုင်းပြည်အတွင်းဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုမြန်မာပြည်သူပြည်သားတွေအနေနဲ့ဘယ်လောက်ထိလိုလားတောင်းတနေကြတယ်ဆိုတာကိုပြသလိုက်တာပဲဖြစ်ပါတယ်
။ရွေးကောက်ပွဲအတွင်းကနဦးတွေ့ရှိခဲ့တဲ့လေးလာသုံးသက်ချက်တွေနဲ့ပတ်သက်လို့ EU ရဲ့မြန်မာနိုင်ငံဆိုင်ရာရွေးကောက်ပွဲလေးလာရေးအဖွဲ့အကြီးအကဲလည်းဖြစ်ဥရောပပါလီမန်ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ Alexandra GraffLamstov ကဦးဆောင်ပြီးဒီကနေ့နိုဝင်ဘာလ10ရက်နေ့မှာရန်ကုန်မြို့မှာထုတ်ပြန်ကြေညာသွားမှာဖြစ်ပါတယ်။အလားတူပဲကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်အပါအဝင်နိုင်ငံကအတန်းဝိုင်းကလည်းတင်းငွေတွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲအပေါ်မျှော်လင့်ချက်တွေစိုးရိမ်မှုတွေနဲ့ပတ်သက်လို့တင်းလာနေ့ကထုတ်ဖော်ပြောဆိုခဲ့ကြပါတယ်။ရွေးကောက်ပွဲအတွင်းမဲပေးခဲ့ကြသူတွေနဲ့ပတ်သက်လို့အတွင်းမှုချုပ်ဘန်ကီမွန်ကပြောဆိုခဲ့တာနဲ့ပတ်သက်လို့အတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကတင်းလာနေ့ကကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောဆိုပါတယ်။
The Secretary General, however, wishes to congratulate the people of Myanmar for their patience, dignity, and enthusiasm as they participated
in the election. အောင်မြင်အောင်လှုပ်ဆောင်နိုင်တာကိုလည်းအတွင်းမှုချုပ်ကအတိအမှတ်ပြုပြောကြပါတယ်။ရွေးကောက်ပွဲရလဒ်တွေတဖြည်းဖြည်းထွက်ပေါ်လာတာနဲ့အညီရွေးကောက်ပွဲဆိုင်ရာအစီအစဉ်တွေမပြီးဆုံးမချင်းသက်ဆိုင်သူအားလုံးကလည်းတည်ငြိမ်အေးချမ်းစွာနဲ့လေးစားသမှုပြုပြီးနေထိုင်ကြဖို့အတွင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ်
။ရွေးကောက်ပွဲဆိုင်ရာကုလသမဂ္ဂရဲ့အသေးစိတ်သဘောထားတွေကိုတော့နောက်ပိုင်းမှာထုတ်ပြန်သွားမယ်လို့ဆိုပါတယ်။ဒီနေ့ကနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲအောင်မြင်ချောမွေ့စွာပြီးဆုံးသွားတဲ့နဲ့ပတ်သက်လို့မြန်မာအင်းကြီးချင်းတရုတ်နိုင်ငံကလည်းကြိုဆိုကြောင်းနိုင်ငံရေးဌာနပြောခွင့်ရပုဂ္ဂိုလ်ဟောင်းလီကတင်းလာနေကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းထက်သွင်းပြောကြားသွားပါတယ်။မြန်မာနိုင်ငံရဲ့ရေရှည်ဖွံ့ဖြိုးတိုးတက်မှုကိုဖြစ်ပေါ်စေမဲ့နိုင်ငံရေးအရဆောင်ရွက်မှုတွေကိုမိတ်ဆွေအင်းကြီးချင်းနိုင်ငံတစ်ခုဖြစ်တဲ့တရုတ်နိုင်ငံအနေနဲ့ဆက်လက်ပံ့ပိုးပေးသွားမယ်အကြောင်းနဲ့ရွေးကောက်ပွဲနဲ့သက်ဆိုင်တဲ့အကူအညီတွေကိုလည်းတရုတ်နိုင်ငံကဆက်ပေးသွားမှာဖြစ်တဲ့အကြောင်းသတင်းစာရှင်းလင်းပွဲအတွင်းဟောင်းလီကထက်သွင်းပြောကြားသွားပါတယ်။တရုတ်နိုင်ငံရေးဌာနကအာရှရေးရာအထူးတန်တမာဆုံကုံရှန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမြန်မာအစိုးရရဲ့ဖိတ်ကြားချက်အရရွေးကောက်ပွဲကိုလေ့လာစောင့်ကြည့်ဖို့မြန်မာနိုင်ငံမှာရောက်ရှိနေပါတယ်ခင်ဗျာ